ရောက်ကိုရီးယားနိုင်ငံနဲ့ဟိုးရင်တွေကမတည့်ခဲ့တဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့ရင်းရင်းနှီးနှီးဆက်ဆံတာတွေ့ရနိုင်တဲ့ခီးစဉ်တစ်ခုအတွက်ရောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးပျုံရဲမျိုးတော်ကနေစနေနေ့မှာပဲစတင်ထွက်ခွာသွားပြီဖြစ်ပါတယ်မြန်မာနိုင်ငံမှာဩဂုတ်လ10ရက်နေ့မှာကျင်းပမယ့်အာဆီယံအရှိတောင်အာရှနိုင်ငံများအဖွဲ့ရဲ့ဒေတာရင်းနှီးနှောဖလှယ်ပွဲကိုပါရောက်လာနိုင်တဲ့သူရဲ့အရှိတောင်အာရှ၅နိုင်ငံခီးစဉ်အတွက်မစ္စတာရူဆူယွန်ပျုံရဲမျိုးတော်ကနေပြီးတော့လေယာဉ်နဲ့ထွက်ခွာသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာကျင်းပမယ့် ARF ASEAN ဒေသရင်းအစည်းအဝေးကိုအာရှနဲ့ကမ္ဘာတစ်လွှာကကိုယ်စားလှယ်တွေလာရောက်ကြမှာဖြစ်ပြီးတော့အာရှပစိဖိတ်ဒေသမှာယုံကြည်မှုတည်ဆောက်ရေးနဲ့တန်တမာဆက်ဆံရေးပိုကောင်းမွန်အောင်လှုပ်ဆောင်မှုရည်ရွယ်ချက်နဲ့နိုင်ငံရေးနဲ့လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးကြမှာပါဒီအာဆီယံအခမ်းအနားဟာပြီးခဲ့တဲ့နှစ်တွေကလေးကမြောက်ကိုရီးယားနဲ့သူ့ရဲ့ဟိုးရင်တွေကပြိုင်ဘက်နိုင်ငံတွေဆုံတွေ့ရအရက်ဖြစ်ပါတယ်2000ခုနှစ်နဲ့2004ခုနှစ်တို့မှာအဲ့ဒီတုန်းကမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဖောက်ကီချွန်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကောလင်းပါဝဲလ်တို့အာဆီယံစည်းဝေးပွဲမှာဘေးတွယ်ဆွေးနွေးပွဲဖြစ်တဲ့တွေ့ဆုံခဲ့ပါတယ်2011ခုနှစ်မှာတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးပတ်အီချွန်ကတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးခင်ဆွန်ဟွန်နဲ့ဒီအာဆီယံစည်းဝေးပွဲမှာပဲတွေ့ဆုံခဲ့တာပါဒီနှစ်အာဆီယံစည်းဝေးပွဲမှာတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကအမေရိကန်တောင်ကိုရီးယားဒါမှမဟုတ်ဂျပန်နိုင်ငံတို့ကတန်တမန်တွေနဲ့တွေ့ဆုံဖို့အတည်ပြုထားတာမရှိသေးပါဘူးမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဟာလော်ဗီယန်နဲ့အင်ဒိုနီးရှားနဲ့မြန်မာနိုင်ငံတို့ကိုတွားရောက်မယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်အခုမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီဆွန်ယွန်းဟာဝန်ကြီးသစ်ဖြစ်ပြီး2014 AP လကမှဒီရာထူးကိုရရှိတာဖြစ်ပါလေရှင့်